အငယ်ဥပရှင်ခင်ဗျာဒီနေ့ပြည်ထောင်စုငင်းချင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့အစည်းအဝေးကိုကျင်းပခဲ့ရမှာဘယ်လိုအကြောင်းအရာတွေများအဓိကထားပြီးဆွေးနွေးပြခဲ့ပါသလဲခင်ဗျာ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပြည်ထောင်စုငင်းချင်းရေးကိုရအောင်အစိုးရအတွက်ပေါ်ပေါက်လာပြီးတဲ့နောက်မှာအခုတည်တံ့ကာလအဖြစ်နှစ်နှစ်ကျော်နောက်ကျန်တဲ့နှစ်နှစ်အတွင်းမှာလှုပ်ရှားကိုင်ရာလေးတွေအတည့်ပြောတော့ဖို့အဲ့ဒါလေးတွေကိုအဓိကထားဆွေးနွေးတာပေါ့လေဆွေးနွေးတဲ့အခါအကြံပြုရပါဆိုပြီးတော့လည်းသူတမတာကပြောရဲဒီနယ်ဝန်ကြီးချုပ်တချို့ဆွေးနွေးကြရဲသူတို့ကတော့သူတို့ဒေသတွေမှာလက်နက်ကိုင်ရာစုတွေနဲ့ဆက်ဆံရေးကောင်းမွန်တိုးတက်အောင်သူတို့ဘလောက်ထိကြိုးစားဆောင်ရွက်နေရဲဆောင်ရွက်လို့အဆင်ပြေတဲ့ကိစ္စရှိရဲအဆင်မပြေတဲ့ကိစ္စရှိရဲစသဖြင့်အဲ့ဒါလေးတွေကိုရှင်းပြကြရတာပေါ့အားရကြရည်ကောင်းပါတယ်လက်နက်ကိုင်တိုင်းရင်းသားရင်းအစုထဲမှာအဖွဲ16ဖွဲ့နဲ့က14ဖွဲ့ကပြည်ခါရဆက်ထားပြီးနောက်ဖွဲ့2ဖွဲ့ကိုပြည်ခါရဆက်နိုင်အောင်နိုင်ငံရေးဆွေးနွေးပွဲတွေကိုကြေကြေပြန့်ပြန့်လုပ်နိုင်အောင်ဆိုပြီးတော့လူသမတာကအကြံပြုဆွေးနွေးချက်တွေလည်းပါလာဖို့လေ
ဒီနေ့ဆွေးနွေးပွဲမှာကော်မတီအဖွဲ့ဝင်တယောက်အနေနဲ့အံငယ်ကရောဘလို့အကြောင်းအရာတွေကိုများဝင်ရောက်ဆွေးနွေးဖြစ်ခဲ့ပါတယ်လေခင်ဗျအ
ံငယ်အနေနဲ့ကတော့ရခိုင်တိုင်းရင်းသားတယောက်ဖြစ်တဲ့အတွက်ကြောင့်ရခိုင်ပြည်ရဲ့ပဂတိနိုင်ငံရေးအခြေအနေလည်းဆွေးနွေးဖြစ်ပါတယ်သူကပြည်တွင်းညင်းချမ်းရေးဆိုလို့ရှိရင်လက်နက်ကရင်အားစုတွေနဲ့ရင်ဆိုင်ပြီးတော့တိုက်ပွဲတိုက်နေကြတယ်ဒီသနပ်ပစ်တဲ့အကြောင်းအရာဒီလောက်ပဲလူတွေကတတိထားမိပြီးတော့စကားပြောဖြစ်နေကြတယ်ရခိုင်ပြည်နဲ့မှာခရိုင်ငါးခရိုင်လုံးကညမထွက်ရအမိန်ထုတ်ထားတဲ့မျိုးတွေအများကြီးပဲနှစ်ချီပြီးတော့ကြာနေပြီအမေတို့ဒေသကပြည်သူတွေလည်းအခက်အခဲကြီးမျိုးစုံနဲ့ရင်ဆိုင်နေရတယ်လေဒီဟာကသနပ်မပစ်ပေမဲ့လည်းသနပ်ပစ်တဲ့ဟာကအရေးကြီးတဲ့အခြေအနေကြီးရှိရဲ့နိုင်ငံတော်ရဲ့အချုပ်အခြာအနေနဲ့လည်းဆိုင်နေဒါဒီကလည်းဒီဘက်လှည့်ပြီးတော့ကြီးဖို့လိုအပ်တယ်ဆိုရလည်းပြင်ဆင်နေပြခဲ့ပါရဲ့
ပြည်ထောင်စုငင်းငယ်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့လှုပ်ဆောင်ချက်တွေဟာဒီအစိုးရသက်တမ်းကာလအတွင်းမှာပေါ့လေဘလောက်ထိများထိရောက်မှုများရှိခဲ့တယ်လဲဆိုတာအငယ်သုံးသက်ချက်လေးသိပြစီခင်ဗျအ
ငယ်တို့ကတော့လုပ်ငန်းကော်မတီလို့ဆိုပေမဲ့ကိုယ်တိုင်ပါဝင်လှုပ်ဆောင်ရတာတွေဘာမှမရှိပါဘူးဒီလိုအစည်းအဝေးတစ်ကြိမ်တစ်ကြိမ်ကြုံတဲ့အခါမှာလုပ်ငန်းရှင်တွေကိုနားထောင်ပြီးတော့ကိုအကြံပြုကြရရှိရင်အကြံပြုနိုင်တဲ့အနေအထားပဲရှိပါတယ်လုပ်ငန်းအသေးစိတ်ကိုလည်းအငယ်တို့သိခွင့်မရပါဘူးတတ်နိုင်သလောက်ပွင့်လင်းမြင်သာရဲ့လုပ်ငန်းတွေဖြစ်စီခြင်းလေပွင့်လင်းမြင်သာတဲ့လုပ်ငန်းတွေဖြစ်လာတာနဲ့အမြပြည်သူတွေကလည်းဒီငင်းကြဲအဖွဲ့တွေဘာလုပ်နေကြလဲဘယ်ဆက်ကအားကောင်းတယ်ဘယ်ဆက်ကအားမကောင်းဘယ်ဆက်ကအပြုသဘောရှိရဲ့ဘယ်ဆက်ကအပြုသဘောမရှိဘူးဆိုတာကိုသိမယ်သိတဲ့အခါအစိုးရဘက်ကအပြုသဘောရှိရင်အစိုးရဘက်ကအပြုသဘောရှိရင်နဲ့တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့စီကဘာဖြစ်လို့အပြုသဘောမရှိလဲဆိုတာပြည်သူတွေကပြောလာနိုင်မှာပေါ့ကိုကပွင့်လင်းမြင်သာမှုမရှိတော့ဘလူကအပြုသဘောရှိတယ်ဘလူကအပြုသဘောမရှိဘူးဆိုတာကိုရန်ထုတ်ပြီးတော့ပြောနေကြတယ်ဒါမှမဟုတ်ရင်မီဒီယာတွေမှာအတိမပြုနိုင်တဲ့အဲ့ဒီသတင်းတွေပဲကိုကားပြီးတော့ပြောနေရတဲ့အနေအထားရှိရလေ
ပြည်သူစုငင်းငယ်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့အနေနဲ့ရှေ့လုပ်ငန်းစဉ်တွေမှာထိရောက်မှုရှိနိုင်ဖို့အတွက်ကိုဘာတွေများလိုအပ်ချက်တွေရှိနေပါသလဲခင်ဗျအ
ခုကလင်းနေကန်အဖွဲ့အစည်းတွေနဲ့ဒီဘက်ကအစိုးရကငင်းငယ်ရေးသဘောတူစာချုပ်လုပ်မယ်ဒီလုပ်ငန်းစဉ်အတွက်အကျိုးညှိနှိုင်းမှုတွေဒီအကျိုးပြင်ဆင်မှုတွေဒီအကျိုး agreement ယူကြလေးတွေလုပ်နေကြတယ်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်လုပ်နေကြတာပေါ့လေအစိုးရဘက်ကပဲဖြစ်ဖြစ်တရားတရင်တဲ့နဲ့ကိုင်အဖွဲ့စည်းကဖြစ်ဖြစ်ပဲဒီ agreement တွေကိုချိုးဖောက်ရင်ဘလူကချိုးဖောက်တယ်စောင့်ကြည့်ပြီးမဲ့အဖွဲ့အစည်းတစ်ခုလိုအပ်တယ်ဆိုရကိုအကြံပြုဆွေးနွေးကြကြလေးရှိတယ်အဲ့ဒါတွေကစိတ်တန်ဖို့ရှိရဲ့အဲ့လိုစောင့်ကြည့်ပြီးနိုင်လို့ရှိရင်အမမလုပ်ရတော့ဘူးလေ
အဲ့ဒီအဖွဲ့တဲမှာဘလူအဖွဲ့စည်းမျိုးကဘလူပုဂ္ဂိုလ်မျိုးတွေပါဝင်သင့်ပါတယ်လေခင်ဗျ
ဘယ်မလိုက်တဲ့လူလူတာပေါ့အဲ့ဒါတရားမျှတဖို့အတွက်တော်တော်လေးစဉ်းစားမယ်အစိုးရရဲ့လူလည်းပါရမှာပေါ့တခြားဟိုတကယ်နိုင်ငံတော်အတွက်တစ္ဆာရှိရဲ့လူတွေဖြစ်ရမယ်လေပြည်သူတွေကိုကူစားပေးရမယ်တိုင်းရင်းသားတွေကိုကူစားပေးရမယ်အဲ့လိုတိုင်းရင်းသားတွေပြည်သူတွေကိုကူစားပြုမဲ့ပုဂ္ဂိုလ်တွေကိုဦးစားပေးပြီးတော့ဒီလိုအဖွဲ့အစည်းမှာပါဝင်သင့်ပါအဲ့လိုပါဝင်တဲ့ခါလေအဲ့ဒီအဖွဲ့ဝင်တွေရဲ့လွတ်လွတ်လပ်လပ်ပြောပိုင်ခွင့်ဆိုပိုင်ခွင့်ရလေအရေးကြီးရဲ့လေအငွေတို့လွတ်တော်ကိုစတဲ့ကိုပဲအဲ့ဒီနေရာကြီးခေါ်တော့အဲ့ဒီနေရာကြီးမှာပါဝင်ဆွေးနွေးခွင့်ရရင်ပို့တော်ကောင်းလာမယ်လို့အငွေတို့ကတော့သဘောရပါတယ်အဲ့လိုတချို့ပုဂ္ဂိုလ်တွေကလည်းအဲ့ဒီသဘောမျိုးဆန်တဲ့အယူဆတွေတင်ပြဆွေးနွေးကြကြရှိပါတယ်
အငွေဥပရှင်ကို RFA ကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ